ော်ပြုံးချော်တို့ဒီနေ့ပြင်သစ်အစိုးရခေါင်းဆောင်တချို့နဲ့တွေ့တယ်လို့ကြားပါတယ်ခင်ဗျာ
ပထမဆုံးကျွန်တော်တို့ပြင်သစ်အစိုးရနိုင်ငံသားဝင်ကြီးဌာနအာရှဒီပတ်မန့်နဲ့ရင်ဆုံးတွေ့တယ်ပြီးတဲ့ခါကျတော့နိုင်ငံသားဝင်ကြီးဌာနကပဲResearch and Asia Department ကပညာရှင်တွေနဲ့ဆွေးနွေးကြတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ဒီနိုင်ငံသားကြီးဝန်ကြီးဌာနမှာပဲလုပ်နေတဲ့အသိအမြင်ရရှိတွေဖြစ်တဲ့လူခွင့်ရေးဆိုင်ရာကိစ္စတွေကင်တွယ်နေတဲ့ပုံကိုယ်တွေနဲ့ကျွန်တော်ဆွေးနွေးတယ်ပြီးခါမှာခုနောက်ဆုံးမှာတမရရဲ့အာရှရေးအကြံပေးပုံကိုယ်နဲ့ကျွန်တော်တို့တွေ့ဆုံကြတယ
်ဟာအများကြီးပဲခင်ဗျအဲ့တော့ကိုပြုံးချိုရဲ့အကျိုးကြောင့်ပြောပါဦးဗျာဘာတွေများပြောကြလဲ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူတို့သိရှိထားတာတွေနောက်ပြီးတော့သူတို့သိကျင်တာတွေကျွန်တော်တို့ဆွေးနွေးကြတယ်ဆက်လက်ပြီးတော့ရေရှည်မှာဘလို့ပူးပေါင်းဆောင်ရွက်ဖို့အတွက်အကောင်းဆုံးငင်းလီရှာဖွေကြမလဲဆိုတာပါဆွေးနွေးပြချပါတယ
်။လက်ရှိမြန်မာပြည်ရဲ့အခြေအနေကိုဒီပြင်သစ်အစိုးရပိုင်းကတော်တော်သိသလားခင်ဗျ။
သိထားတာတွေရှိတယ်ဗျ။ဥပမာဆိုလို့ရှိရင်အစရေးဆန်သမရရဲ့အကြံပေးဆိုလို့ရှိရင်ဒီလက်ရှိအခြေအနေနဲ့ပတ်သက်လို့တော်တော်လေးဦးအသေးစိတ်သိထားတာကိုသွားတွေ့ရတယ
်။ဘာရင်မြတ်ကိုပြုံးချိုတို့ဘက်ကပြန်ပြောပါသလားခင်ဗျ။
အဲကျွန်တော်တို့ကမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတွေ့အကြုံတွေနဲ့နည်းလမ်းကောင်းတွေရရှိနိုင်မှုအတွက်ဖြစ်နိုင်မဲ့အနေအထားတွေကိုကျွန်တော်တို့ဆွေးနွေးကြတာပ
ါပြင်သစ်အစိုးရကလက်ရှိမြန်မာပြည်ရဲ့အခြေအနေကိုသူတို့ဘယ်လိုများမြင်တယ်လဲခင်ဗျာ
အဲလုံးလုံးစင်မှာကျွန်တော်တို့နဲ့ဆွေးနွေးတဲ့အခါမှာသူတို့လည်းသိရှိထားတဲ့အချက်တွေရဆိုလို့ရှိရင်အဲလူခွင့်ရေးဆိုင်ရာကိစ္စတွေမှာရုန်းကန်လှုပ်ရှားဖို့ရှိနေသေးတယ်။နောက်ပြီးတော့အစိုးရဘက်ရဲ့ပြုမြင်ပြောင်းလဲမှုအဲကိစ္စမှာပြုပြင်ပြောင်းလဲနိုင်လောက်တဲ့အခြေအနေကောင်းတွေဖန်တီးပြဖို့လိုတယ်လို့အဲလာမယ့်2015မှာရေးဆိုင်မယ်ရွေးကောက်ပွဲအခြေအနေတွေအကြောင်းကိုလည်းသူတို့အဲသိထားမေးမြန်းကြတာတွေရှိတယ
်။ဟုတ်ကဲ့အဲ့တော့ကိုပြုံးချိုတို့ရဲ့အကြံပြုချက်တွေကဘာတွေများလဲခင်ဗျာ
။ကျွန်တော်တို့ကလွတ်တော်တွင်မှာ2ဒီ hari အပြင်ကိုတက်တော်ပြည်မမှာလည်းရက်သက်လူဖွဲ့စည်းပြီးအားကောင်းဖို့လိုတယ်ဆိုတဲ့အကြောင်းအဲ့ဒါကြောင့်မို့လို့နိုင်ငံသားတွေအားလုံးပါဝင်ပြီးတော့မြန်မာနိုင်ငံမှာလက်ရှိလောလောဆယ်အရေးတကြီးလိုအပ်နေတဲ့ငင်းကြဲရေးပေါ်ဆောင်မှုကိုကျေပြန့်ဆောင်ရွက်နိုင်ဖို့နောက်ပြီးတော့တိုင်းရင်းသားတွေရဲ့ဆန္ဒတွေနဲ့အတူတူကယုံကြည်မှုတွေတည်ဆောက်နိုင်ဖို့နောက်ပြီးတော့အဲ့ဒီကနေပြီးတော့ကောင်းမွန်တဲ့ခိုင်မာတဲ့ရည်ရည်တွေပေါ်ထုတ်နိုင်အောင်ဆောင်ရွက်ကြဖို့ဆွေးနွေးဖြစ်ပါတယ်။ပြီးတဲ့ပြင်မှာနိုင်ငံတကာယင်းနှိမ့်နှံ့မှုတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နိုင်ငံကစံချိန်စံညွှန်းတွေကိုလိုက်နာနိုင်မှုလူခွင့်ရေးဆိုင်ရာဦးစားပေးမှုတွေပါထည့်သွင်းဆောင်ရွက်နိုင်မှုဆွေးနွေးပြကြပါ
ဟုတ်ကဲ့အဲ့တော့ပြင်သစ်နိုင်ငံကမြန်မာပြည်အတွက်ဘာတွေများလုပ်ပေးမလဲခင်ဗျအ
ဲသူတို့အနေနဲ့မြန်မာနိုင်ငံကိုသူတို့ခီးစဉ်နေလာဖို့ရှိတယ်အဲ့ဒီအပြင်ကိုထပ်ပြီးတော့လိလာဖို့လည်းလည်းရှိတယ်တချို့သိထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့လည်းသူတို့ဆွေးနွေးနေကြတာရှိတယ်နိုင်ငံတကာအဝင်းဝိုင်းနဲ့သူတို့ညှိနှိုင်းဆောင်ရွက်ပြီးတော့ကြောင်းလဲကာလမှာပြုပြင်ပြောင်းလဲမှုအချိန်ဟုန်ကောင်းအောင်အတွက်သူတို့အနေနဲ့လည်းတန်ဆောင်ကြဖို့ရှိတယ်လို့ပြောတယ်
ဟုတ်ကဲ့အဲ့တော့ဒီနေ့ကိုမင်းကိုနိုင်နဲ့ကိုပြုံးချိုဒီတွေ့ရတဲ့ခီးပေါ်မှာပေါ့လေဒီပြင်သစ်နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာတွေးခေါ်မှုတွေသူတို့ပြောစကားတွေကိုဘယ်လိုမြင်သလဲခင်ဗျာ
ကျွန်တော်တို့ကရင်းမြေအရဝေးလံတဲ့နေရာမှာရှိနေပေမဲ့အဲ့ဒီနိုင်ငံမှာဆောင်ရွက်နေကြတဲ့နိုင်ငံသားဝင်းကြီးဌာနကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနောက်ပြီးလူခွင့်ဆန်ဆောင်ရွက်တဲ့သူတွေပညာရှင်တွေအားလုံးဟာနိုင်ငံအပြောင်းလဲနဲ့ပတ်သက်ပြီးစိတ်ဝင်စားသူတို့လေ့လာနေတယ်ဆိုတော့တွေ့ရတယ်အဲ့ဒီအပြင်ကိုရှေ့ဆက်လက်ပြီးတော့ဘလောက်ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်နိုင်မလဲဆိုတော့နည်းလမ်းတွေကိုရှာဖွေကြဖို့အတွက်ကျွန်တော်တို့ဆွေးနွေးနိုင်ကြတာပါ
ဟုတ်ကဲ့အဲ့ဒါဆိုခြုံပြီးပြောမှဆိုဒီနေ့ဒီပြင်သစ်အစိုးရခေါင်းဆောင်ပိုင်းနေနဲ့တွေ့ဆုံဆွေးနွေးကြရတာကိုကိုပြုံးချိုဘယ်လိုသုံးသပ်ပါသလဲခင်ဗျာ
အဲကျွန်တော်တို့ဒီနေ့ဆွေးနွေးချက်တွေအရဆိုလို့ရှိရင်ရည်ရှည်ဆက်လက်ပြီးပူးပေါင်းပြီးတော့အချိန်ကိုမြင့်တင်ဖို့အတွက်ကျွန်တော်တို့ကြားထဲမှာနားလည်မှုတွေရရှိခဲ့ကြပါတယ
်ဟုတ်ကဲ့နော်ဝေကတဆင့်လာတာဆိုတော့နော်ဝေမှာရောဒီအစိုးရခေါင်းဆောင်ပိုင်းနေနဲ့တွေ့ခဲ့တာရှိမှာပေါ့ဘာဒီများပြောကြ
နော်ဝေးနိုင်ငံမှာကျွန်တော်တို့အော်ဆလိုကိုရောက်တဲ့ခါကျတော့နော်ဝေးနိုင်ငံလက်ထောက်နိုင်ငံသားဝင်ကြီးနဲ့လည်းကျွန်တော်တို့တွေ့ဆုံဖြစ်ပါတယ်။သူတို့ရဲ့သိကျင်တဲ့ကိစ္စတွေနဲ့သူတို့သိပြီးသားအချက်လက်တွေပေါ်မှာပုံမခိုင်မအောင်ဆက်လက်ဆွေးနွေးနိုင်ခဲ့ကြပါတယ
်။ဟုတ်ကဲ့ခင်ဗျကိုပြုံးချိုတော်ကဒါကဒီအချင်းထောင်တော်မှာနှစ်ရှစ်လာများနေပြီးတော့ပေါ့နော်။ဥရောပကိုအရင်ဆုံးထွက်လာတာဆိုတော့ကိုပြုံးချိုရဲ့မြန်မာပြည်အခြေအနေတွေနဲ့အခုဥရောပတိုက်ကိုရောက်ရှိပြီးတွေ့ကြုံရတဲ့အတွေ့အကြုံတွေကိုပြုံးချိုဘယ်လိုခံစားမှုများရှိပါလဲခင်ဗျာ။
နိုင်ငံတကာမှာမျိုးတုတ်တက်မှုတွေကျေပြင်းပြင်းလုံးထိုင်တယ်လို့တစ်ဖက်ကလည်းနိုင်ငံသားတွေအတွက်အခွင့်အရေးတွေတာဝန်ယူမှုတွေအများကြီးနဲ့ပေါ်ဆောင်လုပ်ကိုင်နေတာကိုသွားတွေ့ရတယ်။အဲ့ဒီတော့အဲ့ဒီအလေးချိန်ကောင်းတွေကိုကျွန်တော်တို့မျှဝေနိုင်ပြီးတော့နိုင်ငံတွင်းမှာလည်းဒီချက်ကောင်းမွန်တဲ့အရှိန်တွေကိုမြင့်တင်ပြီးတော့ပြုပြင်ပြောင်းလဲကိုရေးရဲတင်းတင်းလှုပ်ဆောင်မှတ်တာလည်းနိုင်ငံတကာမှာဖြစ်ပေါ်နေတဲ့ဖွံ့ဖြိုးတိုးတက်မှုတွေလွတ်လပ်မှုတွေအတွက်ကိုကျွန်တော်တို့ဦးတည်ပြီးဆောင်ရွက်နိုင်မှာဖြစ်တယ်။အဲ့ဒါကြောင့်မလို့အလုံးဟာအပြုတော်ဆောင်တဲ့ချင်းသက်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလောက်ကင်မှသာလင်းအလုံးပဲကျွန်တော်တို့တည်ဆောက်နိုင်မှာဖြစ်တယ်ဆိုတော့သွားတွေ့ရတယ်
။ဟုတ်ကဲ့ခင်ဗျာအဲ့တော့ကွန်ပျူတာတို့ကဒီခီးစဉ်တစ်ချောင်းမှတွေ့ရတဲ့ဒီ မြန်မာအရေးလှုပ်ရှားသူတရားဝမြန်မာနိုင်ငံသားတွေရဲ့အနေထားကိုဘယ်လိုမြင်ပါသလဲခင်ဗျာ
သူတို့ကလည်းနိုင်ငံရေးပြည်ဝင်ကြောင်းလည်းမျိုးနဲ့ပတ်သက်လို့တော်တော်များများကိုသိနေကြတယ်ကိုယ်တိုင်ဝင်ပပနိုင်ပေမဲ့ဒီပုံမှာစိတ်ဝင်စားမှုတွေရှိတယ်တက်နိုင်တယ်လို့ကျွန်တော်တို့လည်းမျှဝေနိုင်ခဲ့တဲ့အပြင်ကိုပူးပေါင်းဆောင်ရွက်ကြဖို့လည်းကျွန်တော်တို့နားလည်မှုတွေရအောင်တည်ဆောက်နိုင်ခဲ့ပါတယ
်ကိုပြုံးချော်တော်ကခီးရဘယ်ကိုဆက်မှာလဲခင်ဗျာဘာတွေလုံးမလဲ
ကျွန်တော်တို့နဲ့ထင်ကြလို့ရှိရင်ဒိမတ်နိုင်ငံကိုထွက်ပြီးတော့အဲ့ရနေပြီးတော့နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့တွေ့မယ်အဲပြီးရခါမှာဒိမတ်ပါလီမန်ကတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံဖို့အပြင်ကိုမြန်မာ community တွေနဲ့လည်းတွေ့ဖို့အစီအစဉ်ရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒီခီးရပြန်လို့ရှိရင်ဒီခီးစဉ်အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့ကိုပြုံးချုံတို့ဘာတွေဆောင်ရွက်မလဲခင်ဗျာ
ကျွန်တော်တို့ကဒီအတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးဆက်ပြီးတော့ပေါ်ဆောင်ပြီးလောက်ကနေကြပြီးနိုင်ငံရေးအကြောင်းလက်သက်ပါဝင်နေကြတဲ့လူသက်နှံတလောင်မျှဝေသွားဖို့တော့အစီအစဉ်ရှိပါတယ်
။ဟုတ်ကဲ့ကိုပြောချော်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ